Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်အောက်တိုဘာလ10ရက်တနင်္ဂနွေနေ့ညနေ6:00-9:00အစီအစဉ်တွေကို92မီတာ19.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမရှာဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာညနေခင်းပါရှင်ကျမသင်္ကီထိုက်ပါအမေရိကန်ပြည်တော်စုပြည်နယ်တချို့ကိုဒီကနေ့အပူပိုင်းမုန်တိုင်းနေ့ဝင်ရောက်တိုက်ခတ်နေပါပြီစပိန်နိုင်ငံကနေခွဲထွက်ရေးကြိုးပမ်းနေတဲ့ကာတာလိုနီးယားဒေသမှာတော့ဒီကနေ့ဆန္ဒပြနေကြပါတယ်မြောက်ကိုရီးယားခေါင်းဆောင်ကညီမဖြစ်သူကိုပါတီရဲ့ဗဟိုနိုင်ငံရေးဦးဆောင်အဖွဲ့အရန်အဖွဲ့ဝင်အဖြစ်ထည့်သွင်းလိုက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင
်ကောင်းပါပြီရှင်နောက်ဆုံးရသတင်းတွေနားဆင်ပြီးမှာတော့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းမှာကာလဝင်ယောဂပြန်ပွားမသွားအောင်ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ဆောင်ရွက်ချက်နဲ့အတူနားဆင်ရမှာက
Crime Against Humanity ပေါ့လူသားမျိုးနွယ်စုပေါ့ကျူးလွန်တဲ့ရာဇဝတ်မှုတွေကျူးလွန်နေတယ်ဆိုတော့နောက်တစ်ခါကျွန်တော်တို့တိုင်းပြည်တစ်ပြည်လုံးက Racist ပေါ့တကယ်ကိုလူမျိုးခေါ်ကြတဲ့လူတွေအစင်တန်းမရှိတဲ့အကျံဖက်သမားတွေလို့အဲဒီလိုမျိုးသူတို့မြင်ပြီးတော့အဲ့လိုဆွဆွဲချက်တွေကိုကျွန်တော်တို့မေးကြတာ
ရှင်နေကြီးဦးသိန်းသိန်းဦးပြောသွားတာပါပြည်စုံကိုတရင်နဲ့ပြီမှနားဆင်ကြရပါမယ်ဒါအပြင်ကမ္ဘောဒီးယားရဲ့လက်ရှိနိုင်ငံရေးနဲ့အတိုက်အခံတွေရဲ့အကြတဲ့အခြေအနေတွေကိုနားဆင်ကြဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမသိင်ကြီးထိုင်တဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင
်အမေရိကန်ပြည်နယ်စု Mississippi နဲ့ Alabama ပြည်နယ်တို့ကိုလေတိုင်နှုန်းတနာရီကီလိုမီတာ130နှုန်းရှိတဲ့အပူပိုင်းမုန်တိုင်းနှိပ်ဒီကနေ့တနင်္ဂနွေနေ့မှာဝင်ရောက်လာနေတယ်လို့အမျိုးသား Hurricane စောင့်ကြည့်ရေးစင်တာကပြောဆိုပါတယ်ခက်မြန်များအပြော့သွားမယ်လို့မိုးစလပညာရှင်တွေကတော့ခန့်မှန်းထားပါတယ် Hurricane မုန်တိုင်းဖြစ်တဲ့မနေ့စနေနေ့က Louisiana ကမ်းရိုးတန်း Mississippi မြစ်ဝအနီးနဲ့ဒီကနေ့တနင်္ဂနွေနေ့အစောပိုင်းမှာတော့ Mississippi ပြည်နယ်ဘီလိုစီတို့အနီးမှာနှစ်ချိန်တိုင်ဝင်ရောက်ခဲ့ပြီးလည်းဖြစ်ပါတယ်။မနေ့ဖြန်တနင်္လာနေ့မှာတော့အမေရိကန်ပြည်ထောင်စုတောင်ပိုင်းတကျော် Tennessee Valley နဲ့ Tennessee Valley တို့ဘက်ကိုရွေ့ချားသွားမယ်လို့အမေရိကန်မြို့သား Hurricane စောင့်ကြည့်စင်တာကပြောဆိုထားပါတယ်။2005ခုနှစ်တုန်းက Katrina မုန်တိုင်းကြောင့်ရေကြီးမှုနဲ့ကြုံခဲ့ရတဲ့ New Orleans ပြည်နယ်မှာတော့ Hurricane နဲ့အပူပိုင်းမုန်တိုင်းသတိပေးချက်တွေကနေကင်းလွတ်သွားပါပြီ။ Louisiana ကမ်းရိုးတန်းကနေစိတ်ဘာနတ်Paris, New Orleans အရှိတ်ပိုင်းတို့ကဒေသခံတွေကိုတော့မုန်တိုင်းဖေးဆူရင်ချက်နဲ့ဖေးလွှတ်ရာပြောင်းရွှေ့ဖို့တောက်ကြနေတော့ကညွှန်ကြားချပါတယ်။မုန်တိုင်းထီရေကိုးပေထီရောက်ရှိလာမယ်လို့ခန့်မှန်းချက်နဲ့အတူအမေရိကန်ပင်လယ်ကွေ့ကမ်းရိုးတန်းကအဓိကသင်္ဘောစိတ်ကြီးတွေလည်းမနေ့စနေနေ့ကပိတ်ထားခဲ့ပါတယ်။ Louisiana, Mississippi နဲ့ Alabama တို့မှာတော့ပြည်နယ်အရေးပေါ်အခြေအနေကြီးညာထားပါတယ်ရှင်။
စပိန်နိုင်ငံကနေခွဲထွက်ဖို့အတွက်ကာတလန်အစိုးရကထွန်းအားပေးနေတာကိုခန့်ကွက်တဲ့အနေနဲ့ကာတလိုနီးယားဒေသခံတွေဟာဘာစလိုနာမြို့မှာဒီကနေ့တနင်္ဂနွေနေ့မှာစုဝေးဆန္ဒပြခဲ့ကြပါတယ်ကျွန်တော်တို့အနေနဲ့နှုတ်ဆက်နေခဲ့တာအတော်လေးကြာသွားခဲ့ပြီဖြစ်တယ်လို့ဆန္ဒပြတဲ့သူတဦးကပြည်သူ့သတင်းအေဂျင်စီကိုပြောပါတယ်ဒီလူလူစုဝေးမှုကြီးကိုတော့ဆန္ဒခံယူပွဲလုပ်ပြီးတပတ်အကြာမှာပြုလုပ်ခဲ့တာဖြစ်ပါတယ်အဲ့ဒီလူလူဆန္ဒခံယူပွဲအတွင်းစပိန်စိုးဒီလူလူဆန္ဒခံယူပွဲကိုတော့စပိန်အစိုးရကတရားမဝင်ဘူးလို့ကြေညာထားတာဖြစ်ပါတယ်။ဒီဆန္ဒခံယူပွဲအတွက်မှာမဲပေးသူ90ရာခိုင်နှုန်းကစပိန်နိုင်ငံကနေခွဲထွက်ပြီးလွတ်လပ်ရေးအဖြစ်ကြေညာဖို့မဲပေးခဲ့ကြတာဖြစ်ပေမဲ့မဲပေးနိုင်တဲ့သူဥယျာဉ်ရဲ့ထက်ဝက်တောင်မပြည့်ခဲ့ဘူးလို့ဆိုပါတယ်။လူလူစစ်တမ်းတွေမှာတော့ကာတလန်ဒေသခံအများပြားဟာလွတ်လပ်ရေးကြေညာပြီးခွဲထွက်တာထက်စပိန်နိုင်ငံထဲမှာပဲဆက်ပြီးတော့ရှိကျင်ပုံရတယ်လို့ဖော်ပြနေပါတယ်။ဆန္ဒပြတဲ့သူတွေဟာဘာစလိုနာမြို့ကအကီနာဝါရင်းမြစ်မှာစုဝေးခဲ့ကြပြီးတော့စပိန်နိုင်ငံတော်ကြီးအဒွန်းရှိပါစေဆိုတဲ့သတင်းတွေကိုတည်ဆိုခဲ့ကြပါတယ်။ကာတလန်ဒေသခေါင်းဆောင်တွေကတော့စပိန်အစိုးရနဲ့ဆွေးနွေးညှိနှိုင်းဖို့တောင်းဆိုထားပါတယ်။စပိန်ဝန်ကြီးချုပ်မာရီယာနိုရာဟွိုက်ကတော့ကာတလန်ဒေသအနေနဲ့လွတ်လပ်ရေးကိုချေညာမယ်ဆိုရင်သူ့အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေရဲ့အာဏာကိုသုံးပြီးတော့ကာတလိုနီးယားဒေသရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုပြန်ယူသိမ်းနိုင်တဲ့ဘွယ်ရှိတယ်လို့ပြောလိုက်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုလတ်စ်ဗေဂန်မြို့ကလူ58ဦးသေဆုံးခဲ့ရတဲ့ပြီးခဲ့တဲ့တနင်္ဂနွေနေ့ကဂီတဖျော်ဖြေပွဲပစ်ခတ်မှုကြောင့်တုံလုံ6ချားခဲ့ရတဲ့ဒေသခံတွေလာရောက်လည်ပတ်ကြသူတွေနဲ့အတူရှိနေတယ်ဆိုတာကိုပြသတဲ့အနေနဲ့ဒုတိယသမ္မတမိုက်ပန်စ်မနေ့စနေနေ့ကလတ်စ်ဗေဂန်ကိုရောက်ရှိသွားပါတယ်အမေရိကန်ခေတ်သစ်သမိုင်းမှာအသေးအပြောက်အများဆုံးလူစုလူဝေးတွင်ပစ်ခတ်ခရမှုအတွင်သေဆုံးခဲ့ကြသူတွေကိုအောက်မေ့ဂုဏ်ပြုတဲ့အနေနဲ့စုဝေးရောက်ရှိနေတဲ့လူတို့ကိုလည်းဒုတိယသမ္မတကမိန့်ခွန်းပြောခဲ့ပါတယ်။ဇနီးဖြစ်သူလည်းဒုတိယသမ္မတနဲ့အတူလိုက်ပါသွားတာဖြစ်ပါတယ်။ကျွန်တော်တို့အတူတကွရှိနေကြတယ်လို့ဒုတိယသမ္မတကလူတို့ကိုပြောဆိုခဲ့ပြီး အခင်းဖြစ်ချိန်မှာကိုယ့်ရဲ့လုံခြုံရေးကိုဂရုမထားဘဲစောင့်ရွက်ခဲ့ကြတဲ့ရဲတပ်ဖွဲ့ဝင်တွေအရေးပေါ်ဝန်ထမ်းတွေကိုလည်းဒုတိယသမ္မတကချီးမွမ်းပြောဆိုခဲ့ပါတယ်။ဂီတပြော်ပြပွဲကိုလာရောက်ကြတဲ့လူစုတွင်တနက်နေ့ပြစ်ခတ်ခဲ့သူကအသက်64နှစ်အရွယ်စတီဖန်ပက်တော်ဆိုသူဖြစ်ပြီးသူ့ကိုယ်သူလည်းတက်တည်သွားတယ်လို့အာနာပိုင်တို့ကပြောဆိုထားပါတယ်။ပြခတ်မှုဖြစ်ပွားခဲ့တဲ့နေရာကနေပစ္စည်းတွေကိုလည်းပြည်တော်စုဝန်ထမ်းတွေစတင်ရှင်းလင်းနေပြီးနောက်သတင်းပတ်အတွင်းမှာပိုင်ရှင်တွေထံကိုဆက်ပြီးတော့အနှံမယ်လို့လည်းပြောဆိုထားပါတယ်။တနတ်သမားဘက်တော့ဘာကြောင့်အခုလိုပြစ်ခတ်ခဲ့ရသလဲဆိုတာကိုသိရဖို့အတွက်တော့အာနာပိုင်တို့ဆက်လက်စုံစမ်းနေကြဆဲဖြစ်ပါတယ်ရှင်
။ American ပြည်တော်စုက UH 60 Black Hawk အမျိုးအစားရဟတ်ယာဉ်နှစ်စင်းကို Afghan လေတပ်ကိုတရားဝင်လွှဲပြောင်းပေးလိုက်ပါတယ်။တာလီဘန်တွေကိုပြန်တံပြန်ထိုးစစ်ဆင်တဲ့စစ်စင်ရေးတွေအာဖဂန်လေတပ်ရဲ့စွမ်းရည်ကိုမြင့်တင်ဆောင်ရွက်ဖို့အစီအစဉ်အစိပ်ပိုင်းတည့်ရအနေနဲ့အခုလိုလွှဲပြောင်းပေးလိုက်တာဖြစ်ပါတယ်။အမေရိကန်ဦးဆောင်တဲ့နိုင်ငံတကာတပ်ဖွဲ့တွေအာဖဂန်နစ္စတန်နိုင်ငံကိုစစ်ရေးရရေးယူဆောင်ရွက်ခဲ့တာနေ့က19ရက်ပြည့်ခဲ့တဲ့တချိန်ထဲမှာပဲအာဖဂန်နိုင်ငံတောင်ပိုင်းကကန်ဒါဟာမြို့လေရင်ကွင်းမှာဒီဟတ်ရင်နှစ်စင်းကိုတရားဝင်လွှဲပြောင်းပေးခဲ့တာဖြစ်ပါတယ်။အာဖဂန်သမ္မတအက်ရှရက်ဂါနီကဒီဟတ်ရင်အသစ်နှစ်စင်းကိုလက်ခံယူခဲ့ပြီးတော့ဒီနေ့ဟာသမိုင်းဝင်နေ့ဖြစ်ကြောင်းဒီအခမ်းအနားကိုအသုံးချပြီးတော့အကြမ်းဖက်မှုတွေကိုအဆုံးသတ်ဖို့တာလီဘန်တွေကိုတိုက်တွန်းသွားမှာဖြစ်တယ်လို့ပြောပါတယ်။အာဖဂန်စစ်တပ်နဲ့ရဲတပ်ဖွဲ့ရဲ့အင်အားဟာကြီးထွားလာနေတာကြောင့်တာလီဘန်တွေအနေနဲ့အာဖဂန်လုံခြုံရေးတပ်တွေကိုအနိုင်တိုက်မယ်လို့ထင်နေမယ်ဆိုရင်တော့ဒီယူဆကိုဆွန့်လွတ်ဖို့လိုအပ်တယ်လို့သမ္မတဂါနီကပြောပါတယ်။စစ်ပွဲကိုရပ်တန့်ပြီးတွေးတဲ့တန်ယုံမှုတွေကိုအဆုံးသတ်လိုက်ပါတာလီဘန်တွေအတွက်ရှေ့ဆက်ရှောက်နိုင်မဲ့နီလန်ကတော့နိုင်ငံရေးရာဆေးဆက်ညှိနှိုင်းအဖြစ်ရှာဖို့ပဲဖြစ်တယ်လို့အာဖဂန်သမ္မတအက်ရှရက်ဂါနီကပြောပါတယ်အာဖဂန်မှာရှိတဲ့နေရိုးတပ်ဖွဲ့ရဲ့အကြီးအကဲဗိုလ်ချုပ်ကြီးနီကောဆန်ကလည်းတာလီဘန်တွေအနေနဲ့စစ်ပွဲတွေမှာအနိုင်မရနိုင်ဘူးလို့သမ္မတဂါနီပြောတာကိုထောက်ခံပြီးတော့ပြောကြားသွားခဲ့ပါတယ်ခင်ဗျာ
VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်ကနနိုင်ငံမြို့တော်အက်ခရာမြို့စုံအနောက်မြောက်ဖက်ပိုင်းလီဂွန်အနီးအော်တိုမက်ဂျန်ရှင်မှာဓာတ်ငွေပောက်ကွဲတာကြောင့်အနည်းဆုံး6ဦးသေဆုံးပြီး35ဦးကျော်ဒဏ်ရာရတယ်လို့အမျိုးသားမိသက်ဌာနကပြောပါရယ်ဒေသစံတော်ချိန်စနေနေ့ညနေ9နာရီခွဲလောက်မှာတဘာဝဓာတ်ငွေဆိုင်ပောက်ကွဲမှုဖြစ်ပြီးမီးလုံးကြီးတွေမိုးပေါ်ကိုတက်လာတာပါပောက်ကွဲတဲ့အတန်ကိုလည်းတစ်မျိုးလုံးကကြားခဲ့ရတယ်လို့မျက်မြင်တွေ့သူတွေကပြောပါရယ်တေဆုံရသူတွေရဲ့မိသားစုတွေနဲ့ထပ်တူဝမ်းနဲ့ကြေကွဲရပါကြောင်းထိခိုက်ထဏ်ရာရသူတွေအများဆုံးပြန်လည်ကျန်းမာကြပါစေကြောင်းဂါနာသမ္မတနာနာအော်ကူဖိုအိုဒိုက Twitter လူမှုကွန်ရက်မှာရေးသားပါတယ်။အခင်းဖြစ်တဲ့နေရာကိုဒုတိယသမ္မတကိုလည်းဒီကနေ့တနင်္ဂနွေနေ့မှာဆေးလွတ်ထားတဲ့အကြောင်းပြောဆိုပြီးဒီလိုမတော်တဆမှုမျိုးနောက်တစ်ကြိမ်ထပ်မဖြစ်စေဖို့အာမခံပါတယ်လို့လည်းသမ္မတကထပ်လောင်းပြောဆိုထားပါတယ်ရှင်။
ဗြိတိန်နိုင်ငံလန်ဒန်မြို့ကသဘာဝတမိုင်းပြတိုင်နာမှာစနေနေ့ကလမ်းသွားလမ်းလာတွေကိုကားစင်းကဝင်တိုက်ခဲ့လို့လူတော်များများဒဏ်ရာရသွားခဲ့တဲ့ဖြစ်ရပ်ကိုအကြမ်းဖက်တိုက်ခိုက်မှုမဟုတ်ဘူးလို့လန်ဒန်ရဲတပ်ဖွဲ့ကပယ်ချလိုက်ပါတယ်ဒီကိစ္စကိုရင်သွားလာမှုဆန်ရကိစ္စရဲ့အဖြစ်သာစုံစမ်းစစ်ဆေးနေပြီးတော့အကြမ်းဖက်သမားတွေနဲ့ဆက်နွယ်တဲ့ဖြစ်ရပ်မဟုတ်ဘူးလို့ရဲတပ်ဖွဲ့ရဲ့ကြေညာချက်မှာပြောထားပါတယ်ဒီဖြစ်ရပ်နဲ့ပတ်သက်လို့လူတအုပ်ကိုဖမ်းဆီးထားပြီးဘာကြောင့်အခုလိုဖြစ်ခဲ့တယ်ဆိုတာကိုတော့စုံစမ်းစစ်ဆေးနေတယ်ဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်ကားနဲ့ဝင်တိုက်မှုကြောင့်လူ7ဦးဒဏ်ရာရခဲ့ပြီးအဲ့ဒီက9ဦးကတော့ဆေးရုံတင်ထားပါတယ်ဗြိတိန်နိုင်ငံမှာအခုနှစ်တွင်ကားနဲ့တိုက်မှု3ခုပါဝင်လူတွေတေလောက်တဲ့တိုက်ခိုက်မှု5ခုဖြစ်ခဲ့ပြီးတဲ့နောက်လုံခြုံရေးသတိပေးချက်အဆင့်ကိုဒုတိယအမြင့်ဆုံးအဆင့်အထိတိုးမြှင့်ထားပါတယ်ခင်ဗျာ
မြောက်ကိုရီးယားနိုင်ငံရဲ့အာဏာကိုအဓိကချုပ်ကန်ထားတဲ့ဗဟိုနိုင်ငံရေးဦးဆောင်အဖွဲ့မှအရန်အဖွဲ့ဝင်တဦးအဖြစ်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းကညီမဖြစ်သူကိုထည့်သွင်းလိုက်ပါတယ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းကြီးမှုတဲ့ပါတီရဲ့ဗဟိုနိုင်ငံရေးဦးဆောင်အဖွဲ့မှအရန်အဖွဲ့ဝင်အဖြစ်ညီမဖြစ်သူကင်ယိုဂျွန်းကိုထည့်သွင်းကြောင်းဩစာကြီးတဲ့ဗဟိုကော်မတီအစည်းအဝေးအတွင်းမှာပြောဆိုသွားတာဖြစ်ပါတယ်။ John Hopkins Tech တို့ရဲ့ 38 North website ရဲ့မြောက်ကိုရီးယားဆိုင်ရာကျွမ်းကျင်သူ Michael Maiden ကတော့ဒီဆောင်ရွက်ချက်ဟာဆိုရင်ညီမဖြစ်သူဟာအရင်ကခံမှန်းထတာတဲ့ပို့ပြီးတော့အရေးပါနေတာကိုပြသနေတာဖြစ်တယ်လို့ကင်မီသားစုရဲ့အာဏာကိုထပ်ပြီးခိုင်မာအကောင့်သွားစီတယ်လို့လည်းပြောဆိုလိုက်ပါတယ်ရှင်
2018ကမ္ဘာဖလားခြေစစ်ပွဲဥရောပဆုံးခြေစစ်ပွဲတွေကိုစနေနေ့ကကစားခဲ့ကြတာမှာပြင်သစ်ကဘူလ်ဂေးရီးယားကိုတဂိုးဂိုးမရှိနဲ့အနိုင်ရသွားပြီးတော့ဆွီဒင်ကလူဇင်ဘတ်ကို၈ဂိုးဂိုးမရှိနဲ့အနိုင်ရသွားပါတယ်။နယ်သာလန်ကဘယ်လာရုစ်ကို၃ဂိုးတဂိုးနဲ့နိုင်ရသွားပါတယ်။ဒါပေမဲ့လည်းနယ်သာလန်အသင်းရဲ့ကမ္ဘာဖလားအိမ်မက်ဟာပြတ်ပြတ်သွားပြီဖြစ်တယ်လို့နယ်သာလန်အသင်းရဲ့ကစားသမားရော်ဘင်ကပြောပါတယ်။တခြားပွဲစဉ်တွေမှာတော့ပေါ်တူဂီကအန်ဒိုရာကို၂ဂိုးဂိုးမရှိနဲ့နိုင်ပြီးဘယ်လ်ဂျီယံကဘော့စနီးယားနဲ့ဟာဇီဂိုဗီနာကို၄ဂိုး၃ဂိုးနဲ့နိုင်ပါတယ်။အက်စတိုးနီးယားကဂျီဘရော့တာကို၆ဂိုးဂိုးမရှိနဲ့နိုင်ပါတယ်။ဆွစ်ဇာလန်ကလည်းဟန်ဂေရီကို၅ဂိုး၂ဂိုးနဲ့နိုင်ပါတယ်။ဒါကြောင့်ဆွစ်ဇာလန်နဲ့ပေါ်တူဂီတို့ဒီအုပ်စုဘူနေရာအတွက်ကိုကစားရဖို့ရှိပါတယ်တခြားပွဲစဉ်မှာတော့ Costa Rica နဲ့ Honduras တို့တကောစီတည်ဖြစ်သွားပြီးတော့ Costa Rica တင်းဟာကမ္ဘာဖလားခြေစစ်ပွဲအောင်သွားပြီဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံဘက်ကနေ Bangladesh ဘက်ကိုထွက်ပြေးလာတဲ့ Rohingya တွေနဲ့လက်ထပ်မှုကိုတားမြစ်ထားတာကိုဖီဆန်နဲ့အမျိုးသားတအုပ်ကို Bangladesh အစိုးရကဒီကနေ့တနင်္ဂနွေနေ့မှာရှာဖွေနေပါတယ်အသက်25နှစ်အရွယ် Shoaib Hussein Jewel နဲ့အသက်18နှစ်အရွယ် Rohingya အမျိုးသမီး Rafiza တို့ကတော့ပြီးခဲ့တဲ့လကလက်ထပ်ပြီးကတည်းကထွက်ပြေးနေတာလို့ရဲကပြောပါတယ် Rohingya အမျိုးသမီးတအုပ်ကိုလက်ထပ်ထားတဲ့အကြောင်းရဲကကြားသိထားပြီးသူတို့ဘယ်မှာရှိနေတယ်ဆိုတာမသိရသလိုမိဘတွေကလည်းမသိဘူးလို့ရဲက AFP သတင်းဌာနကိုပြောဆိုသွားပါတယ်ရှင်
Direct from Washington, the voice of America, VOA.
နောက်ဆုံးရသတင်းတွေကိုမှတ်သိရင်ထိုက်နဲ့ကိုရန်နိုင်တို့ပြောပြပေးခဲ့တာပါရှင်။အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။မြန်မာနိုင်ငံမှာအမျိုးဘာသာအရေးအယူသီးသူတချို့ကဖျားဈေးတန်းမှာမွတ်စလင်ဈေးတွေကိုနိုင်ထက်စီးနှင်းမောင်းထုတ်နေတဲ့ကိစ္စမျိုးကြောင့်နိုင်ငံတကာမှာတိုင်းပြည်ရဲ့ဂုဏ်သိက္ခာအထူးကျဆင်းရတယ်လို့မြန်မာနိုင်ငံလူအခွင့်အရေးရှိနှစ်တူဖြစ်သူဦးသိန်းသိန်းဦးကပြောကြားလိုက်ပါတယ်အမေရိကန်ပြည်ထောင်စုအိုက်ဒါဟိုပြည်နယ်ဘရီဟမ်ယန်တက်ကသူမှာပြုလုပ်တဲ့ပြောင်းလဲနေတဲ့ကဘာပေါ်ကတရားဥပဒေစိုးမိုးမှုနဲ့ဘာသာရေး Rule of Law and Religions in a Changing World ဆိုတဲ့ဆွေးနွေးပွဲကိုတက်ရောက်စဉ်သူရင်ဆိုင်ရတဲ့စိန်ခေါ်မှုတွေနဲ့ပတ်သက်ပြီးဦးကျော်စန္ဒာကတွေ့ဆုံမေးမြန်းရာမှာသူကအခုလိုစပြောခဲ့ပါတယ
်ကျွန်တော်တို့ဆွေးနွေးပွဲမှာကျွန်တော်ဗစက်ကိုမပေးရပါဘူးဒီအလို့သဘောဆွေးနွေးတာတွေရောထမင်းဝိုင်းကော်ဖီဝိုင်းမှာရောနောက်ဒီကျွန်တော်တို့ဆွေးတင်ပြတဲ့ဒီဆမ်ပိုစီယမ်မှာတော့ဒါအများကြီးပြောကြပါတယ်
။သူတို့အတိအကျထောက်ပြတဲ့ချက်တွေကဘာလို့လဲဆရာ
။သူတို့ကအခုရတဲ့ရရှိတဲ့သတင်းတွေကကျွန်တော်တို့တိုင်းပြည်မှာ genocide ပေါ့လူမျိုးတုံးတပ်ဖြတ်မှုတွေလုပ်နေတယ်။နောက်တစ်ခါအဲ့ဒီလူရိုဟင်ဂျာတွေအပေါ်မှာကျွန်တော်တို့က crime against humanity ပေါ့လူသားမျိုးနွယ်စုပေါ်ကျူးလွန်နေရာဇဝတ်မှုတွေကျူးလွန်နေတယ်။ဆိုတော့နောက်တစ်ခါကျွန်တော်တို့တိုင်းပြည်တပြည်လုံးက racist ပေါ့တကယ်ကိုလူမျိုးခွဲခြားတဲ့လူတွေအဆင့်တန်းမရှိတဲ့အကြမ်းဖက်သမားတွေလို့အဲ့ဒါလူမျိုးသူတို့မြင်ပြီးတော့အဲ့လိုဆွဆွဲချက်တွေကိုကျွန်တော်တို့မေးကြတာ
ဆိုတော့ဆူဆွဲကြတော့ဟုတ်ပြီဆိုသူတို့ရဲ့ပြတဲ့အထောက်အထားကတော့နိုင်ငံတကာမီဒီယာထဲမှာပါတဲ့အချက်လက်ပဲလားသူတို့မို့တခြားဘယ်လိုအထောက်အထားတွေသူတို့ပြနိုင်မှာလဲဆရာ
သူတို့ကဒီမှာလာတဲ့ပညာရှင်တွေကတော့သူတို့ဒီကျွန်တော်တို့ Wire News ပေါ့နော်အဲ့ဒီအဓိကအဖြစ်ပြောရင်အဲ့လိုသတင်းမီဒီယာတွေမှာတက်တဲ့အချက်လက်တွေကသူတို့ပြောတာအဲ့တော့သူအဲ့ဒီဟာကိုပဲသူတို့အဓိကထားပြောတာပေါ့နော်ဟိုကျွန်တော်တို့ခြေပါချက်တွေကိုလည်းတချို့သူတို့နားမလဲဘူ
းဆရာတို့ဒီလိုနိုင်ငံတကာစာမျက်နှာမှာတက်ပြီးတော့နိုင်ငံတကာ Forums မှာတက်ပြီးတော့ဆွေးနွေးရတဲ့အခါမှာတကယ်အဖြစ်မှန်ကိုပြောဖို့အတွက်မြန်မာနိုင်ငံဘက်ကပံ့ပိုးပေးမှုဘယ်လိုဟာတွေလိုတယ်လို့ဆရာပြောကြပါတယ်ဆရာ
ဟိုကျွန်တော်တို့ကခုကျွန်တော်ဒီမှာရောက်တော့အဲ့ဒီစင်ပိုစီယံပြီးတဲ့အခါမှာကျွန်တော်6ရက်5ရက်နဲ့6ရက်မှာဒီမှာဆက်ပြီးတော့နယူးဇီလန်မှာကျွန်တော်တို့ United State ရဲ့ State Department နဲ့ကျွန်တော်တို့တွေ့ရတယ်တွေ့ပြီးတော့အဲ့ဒီကဒီ International Religious Freedom Affair ဟို Commission နဲ့လည်းကျွန်တော်တို့တွေ့ရတယ်ဒါဟာသမရခန့်ပြီးတော့ Congress ကအတည်ပြုထားတဲ့အဖွဲ့ပေါ့နော်အဲ့ဒီဟာတွေနဲ့တွေ့ရတာဆိုတော့တော်တော်အရေးကြီးတယ်ဗျအစိုးရတပိုင်းနဲ့ကျွန်တော်တို့တွေ့ရတာဗျတူရတာကအဲ့ဒီမှာလဲမေခွန်းနေလာတယ်။နောက်ကျွန်တော်တို့တက်တဲ့အထက်မှာဥရောပသမဂ္ဂပါလီမန် EU ပါလီမန်ကိုယ်စားလှယ်တွေပါတယ်။ဆိုတော့သူတို့ကတော့ကျွန်တော်တို့ဘုံအတော်အမြင်ဆောင်တယ်လို့ပြောရမှာ။အဲ့တော့အမှန်တကယ်ကတော့ကျွန်တော်တို့ကတော့အခုလာတာကတော့ပညာရဆိုင်ရာဆွေးနွေးပွဲနဲ့လာတာပေါ့နော်။ကျွန်တော်တို့ဘာအထောက်အကူမှမရပါဘူး။အဲ့တော့ဒီမှာကျွန်တော်တို့လက်တွေ့တွေ့ရတာကတော့ကျွန်တော်တို့ကမီဒီယာဝေါ်ဖဲယာမှာပေါ့နော်။နိုင်ငံတော်ကကျွန်တော်အများကြီးကြာရှုံးနေတယ်။သူတို့ပြောတာတွေကအောင်ပွဲခံတယ်။ကျွန်တော်တို့ရှင်းလို့မရနိုင်ဘူး။ဆိုတော့သူတို့ဘက်ကအတူနေရာတကာမှာအခြေတဝင့်ကိုနေရာတိုင်းမှာအာဏာပိုင်အတိုင်းဟောဖြစ်စေလွတ်တော်မှာဖြစ်စေတော့ဒီလိုဒီ academic ဒီပညာရှင်အတိုင်းဟောမှာဖြစ်စေအများကြီးထိုးဖောက်ထားနေတာတွေ့ရတယ်ကျွန်တော်တို့ဘက်ကလို့တယောက်စာနှစ်ယောက်စာပြန်တုတ်ပြန်နေရတာပေါ့
မြန်မာပြည်ဘက်ကအထောက်ထားဆရာတို့ရဲ့ခုခံခြေပတ်နိုင်ဖို့အတွက်အင်အားအနေနဲ့ပံ့ပိုးမှုပေးနိုင်တဲ့မြန်မာဘက်ကမီဒီယာတို့အစိုးရထုတ်ပြန်ကြေညာချက်တို့အစိုးရဘက်ကအထောက်ထားနဲ့ခေါ်ပြတာတို့အနဲ့ရယ်ဆိုရင်တော့
အမှန်ပါလေခင်ဗျာကျွန်တော်တို့ဘက်ကစစချင်း transparency လုံးဝမရှိခဲ့ဘူးကျွန်တော်တရားရုံးထဲအမြင်ရပြောရလို့ရှိရင်ဒ ီကုလသမဂ္ဂရဲ့ fact finding mission ပေါ့ဗျာအဲ့ဒီဟာတွေနဲ့ဒီတန်တမန်တွေဒီနိုင်ငံတကာသတင်းမီဒီယာတွေပြည်တွင်းသတင်းမီဒီယာတွေသွားခွင့်မပေးခဲ့တာဟာလုံးလုံးမှားတယ်အဲ့ဒါတောင်မှကျွန်တော်တို့ကကော်ဖီအနန်ကော်မရှင်အစီရင်ခံစာကယ်လို့ကျွန်တော်ဒီလောက်ပြောလို့ရတာအာနန်ကော်မရှင်ရဲ့အစီရင်ခံစာတော့တို့က fair ဖြစ်တယ်တရားမျှတမှုရှိတယ်လို့တို့လက်ခံတယ
်နောက်တစ်ခုကအဲ့လိုမြန်မာနိုင်ငံဘက်ကနိုင်ငံတကာစီအောင်အဖြစ်မှန်ကိုဒါလာရောက်လေးလာခွင့်တို့ချင်းကခွင့်တို့ပြဖို့အားနည်းသလိုတစ်ဖက်မှာလည်းပဲအမျိုးသားရေးအယူသီးရဲ့လူတွေအခုဆိုလို့ရှိရင်ပဲအဲ့ဖျားပေါ်မှာဖျားပွဲမှာဘာသာကြားဈေးရောက်တာကိုရဲဆဲဆဲဖုန်ကြီးတချို့အားလုံနေတာဒီပုံရိပ်တွေကလည်းပဲပို့ပြီးဆိုးစေတယ်လို့ထင်ပါတယ
်ဟုတ်တယ်ဗျာအဲ့ဒီကိစ္စကျွန်တော်အမေတိုက်ရိုက်ကိုအမေခံရတာပဲသူတို့ကဘယ်ရမှဘလို့သိတယ်ကျွန်တော်လည်းမသိဘူးအဲ့တော့ကျွန်တော်ဒီမှာဒီ state department နဲ့တွေ့တဲ့အခါမှာအဲ့ဒီကိစ္စကိုမေးတယ် EU ကလည်းပြောတယ်အဲ့တော့ကျွန်တော်ကဒါဟာအတီးပြုတ်လို့မရသေးတဲ့သတင်းပေါ့နော်မလို့ပြောတဲ့အခါမှာအဲ့ဒီလိုနိုင်ငံမျိုးမှာဘာသာရေးလိုလားခွင့်မရှိဘဲနဲ့ဗိုလ်ကျနဲ့ atrocities ပေါ့လုပ်နေတဲ့နိုင်ငံမှာငါတို့ဘယ်လိုလုပ်ပြီးတော့ရင်းနှီးမြှုပ်နှံမလဲဆိုတော့ဒါဟာသိအရေးကြီးတယ်အဲ့တော့တိုင်းပြည်ထဲမှာရှိတဲ့အခီးခတ်တုံးတုံးလူတွေကသူတို့နိုင်ငံရေးအာဏာတစ်ခုတည်းကြည့်ပြီးတော့အခုကျွန်တော်တို့ကြုံတွေ့နေရတဲ့ပြဿနာတွေဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရရဲ့အကြက်တဲလို့ထင်နေတာအဲ့သူတို့ဒါသူတို့လက်ကမောက်ခတ်ဖို့လို့ထင်းနေတာဒါမှမဟုတ်တိုင်းပြည်မတီးမငင်ဖြစ်အောင်လှုံ့ဆော်ဖို့အမုန်းတရားတွေဖြန့်ချိဖို့သူတို့ဒလူအကြီးကျယ်လုပ်နေတာတကယ်ကြတော့သူတို့လုပ်တဲ့လောကတည်းကြောင့်ကျွန်တော်တို့ကကဘာပေါ်မှာအရှက်တကွဲအကျိုးနည်းဖြစ်ပြီးတော့အဲ့ဒီလူတက်ကြီးရွယ်ကိုဖုံးအဖိုးကြီးကိုချွေကုံဖျားပေါ်မှာအနိုင်ကျင့်တဲ့ကိုတိလက်ရောက်လုပ်တယ်ဆိုတော့ဆွဆွဲချက်တွေကိုတက်ဆိုင်ရာနိုင်ငံတော်အစိုးရကလည်းဘာမှမလုပ်ရဲဘူးပေါ့နော်ဒါတရားဥပဒေစိုးမှုလုံးဝမရှိဘူးလို့မြင်တဲ့အခါကျတော့ကျွန်တော်တို့ရဲ့နိုင်ငံမှာလာပြီးတော့ရင်းနှီးမြှုပ်နှံမှုဆိုတာတော်တော်တုံ့နှုတ်เสียလို့ထင်သွားစေတယ်ပေါ့ဗျာဒါလုံးဝမကောင်းပါဘူ
းလူခွင့်ရေးရှင်နဲ့ဦးသိသိန်းဦးကဦးကျော်စန္ဒာတွေ့ဆုံမင်းမြန်ထားတဲ့အပြည့်စုံကိုလာမဲ့ဗုဒ္ဓဦးနေညမြမရေးသုံးသက်ချက်မှာနားဆင်နိုင်ပါတယ်ရှင်အခုတော့ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတွေမှာကာလဝန်ယောဂမပြန့်ပွားအောင်ဆောင်ရွက်ချက်တွေကိုတင်ပြပေးပါမယ်ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာကာလဝန်ယောဂအကြီးအကျယ်ပြန့်ပွားမသွားအောင်ကာကွယ်ဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ CWHO ကဝန်ယောဂကာကွယ်ဆေးအလုံးကြီး6သိန်းပေးပို့လိုက်ပါတယ်။ရီမင်နိုင်ငံမှာဖြစ်ပွားနေတဲ့ကာလဝန်ယောဂဆိုးကြီးကိုလည်းဒီထက်မြင်မြန်ဆန်ဆန်တုတ်ပြန်ဆောင်ရွက်နိုင်ခဲ့တဲ့ဆိုပြီး WHO ကအောက်တိုဘာလ3ပိုင်းမှာပြောဆိုခဲ့တာပါ။တက်ဂရစ်2030အရောက်မှာကာလဝင်ယောဂါကိုလုံးဝအဆုံးသတ်စေမဲ့လမ်းပြမြေပုံတစ်ခုကိုအစိုးရအဖွဲ့တွေလူမှုကူညီရေးအဖွဲ့အစည်းတွေအလူရှင်တွေနဲ့ WHO တို့ပူးပေါင်းပြီးဒီပြီးခဲ့တဲ့အင်္ဂါနေ့ကကြေညာခဲ့ပါတယ် VOA သတင်းတော်ကာရိုဖီယဆန်သတင်းပေးပို့ထားတာကိုနန်းလောင်ကတင်ပြထားပါတယ်ရှင
်ရီမင်နိုင်ငံမှာတောက်သုံးရေတန်းနဲ့အလုပ်ဖြစ်တဲ့ဆေးရုံစီကံတွေရှားပါလာပါတယ်ရှိမနိုင်ငံတွင်းကလူပေါင်း8သိန်းတို့မှာကာလဝန်ယောဂါကူးစက်ခံရသလိုဒီနှစ်ကုန်ပိုင်းမှာသက်သန်းအထိတိုးလာဖို့ရှိတယ်လို့လည်းခန့်မှန်းနေကြတာပါကမ္ဘာသားကာလာဝါယောဂါကြောင့်နှစ်စဉ်လူပေါင်းသသိန်းလောက်သက်ဆုံးရှုံးနေကြတာပါဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းမှာကာလာဝါယောဂါဆိုကြီးဖြစ်လာမှာကိုဂျမားရေးလှုပ်သားတွေဆိုရင်နေပါတယ်ကာလာဝါယောဂါကို2030ခုနှစ်မှာအဆုံးသတ်ဖို့ WHO ကစီစဉ်ထားပါတယ်ဂျွန်ဟော့ပကင်းစီတက်ဒိုကဒေါက်တာအာမက်အဒယ်ဂျာကအခုလိုပြောပါတယ
် It's not possible to completely eliminate it from theplanet the way we eliminated smallpox
ကာလာဝန်ယောဂါကိုရေကြောက်ယောဂါလို့ကမ္ဘာမှာလုံးဝအမြင့်ပြတ်သွားအောင်လုပ်ဖို့ဆိုတာမဖြစ်နိုင်ပါဘူးဒါပေမဲ့အမေရိကန်နဲ့မြောက်အမေရိကတစ်ဖက်မှာလိုပဲဘင်္ဂလားဒေ့ရှ်နဲ့ရီမင်နိုင်ငံမှာကာလာဝန်ယောဂါအဖြစ်နှဲသွားအောင်တော့လုပ်နိုင်ပါတယ
်ကာလာဝန်ယောဂါဟာဝမ်ပြဲဝမ်ရှော့ဖြစ်စေတဲ့ယောဂါပိုးချောင်းဖြစ်ပေါ်တာဖြစ်ပြီးရေချိုးရင်ငန်ရောနေတဲ့မြစ်တွေနဲ့ပင်လယ်ကမ်းရိုးတန်းတစ်လျှောက်မှာရှင်သန်ပေါက်ဖွားပါတယ်ရေဆိုးတွေများတဲ့နေရာမိလာစနစ်ကောင်းမရှိတဲ့နေရာတန့်ရှင်းမှုမရှိတဲ့နေရာတွေမှာရှင်သန်ပေါက်ဖွားပါတယ်ယောဂါပိုးကူးစက်ထားတဲ့အစာအသောက်တွေကိုစားတောက်မြားကကူးစက်ခံကြရတာပါ။အာဟာရချို့တဲ့တာကလည်းအကြောင်းရင်းတစ်ခုဖြစ်ပါတယ်။ Save the Children အဖွဲ့က Jesse Hardness ကအခုလိုပြောပါတယ်
။ There's a cycle of illness and malnutrition.
မချမ်းဖြစ်တာနဲ့အာဟာရထက်ချို့တဲ့တာတွေကကလေးငယ်တွေမှာဒွန်းတွက်နေရပါတယ်။ကလေးတွေစားသောက်ပြက်မယ်၊ဝမ်းပြက်လို့ရေထဲခန်းချောက်မယ်၊ကိုယ်လေးချင်းချမယ်။နောက်တော့သူတို့အာဟာရချို့တဲ့သွားရင်ထပ်ပြီးတော့လည်းနေမကောင်းဖြစ်ဖို့ပိုများပါတယ်။
ဘသူမဆိုကာလာဝါယောဂါဖြစ်နိုင်ပါတယ်ဒါပေမဲ့ကလေးငယ်တွေနဲ့ကိုယ်ဆောင်အမျိုးသမီးတွေကပိုးပြီးတော့ဖြစ်လွယ်ပါတယ်ခုချိန်မှာကာလာဝါယောဂါကိုကုသဖို့အခုံအကျသိမ့်မများသေးပါဘူး Jesse Hardness ကအခုလိုပြောပါတယ
် It actually is really simple if you can catch it early and you can
ရောအစားဖြစ်လာပြီဆိုတော့ခြေနေသိမ့်မဆိုးသေးတဲ့လူနာတွေကိုရေထဖြည့်တင်းပေးတာမျိုးရိုးရိုးလေးနဲ့လုပ်ပေးနိုင်ပါတယ်ဒါဆိုရင်ခြေနေဆိုးလာမှာမဟုတ်တလို့ပဲပြင်းပြင်းထန်ထန်လဲကုသပေးဖို့မလိုပါဘူး
ဒါပေမဲ့လေရေကြီးရေရှမ်းနေတဲ့နေရာတွေသဘာဝဘေးအန္တရာယ်တန်ခံရတဲ့နေရာတွေဒါမှမဟုတ်လေဒုက္ခတွေတွေပြင်းနေတဲ့ခလုံးရေးစခန်းတွေမှာမိလာစနစ်ကောင်းအောင်လုပ်ဖို့မလွယ်ပါဘူးလူအညစ်အကြေးတွေကိုတန့်ရှင်းစွာဆွတ်ပစ်လို့မရတဲ့အတွက်ကြောင့်လူသားချင်းစာနာမှုအကူအညီပေးတဲ့အဖွဲ့တွေဟာဒုက္ခတွေတွေအတွက်မိလာနဲ့ရေသွားရေလာစနစ်ကောင်းအောင်လုပ်ပေးဖို့ကြိုးပမ်းကြပါတယ် ကမ္ဘာတဝန်းကလူပေါင်း2ဘီလီယံနီပါတို့မှာတန့်ရှင်းတဲ့တောက်သုံးရည်တွေမရဘူးလို့ WHO ကပြောပါတယ်။ကာလဝမ်းရောဂါကိုကာကွယ်ဆေးနဲ့ဟန်တာနိုင်တယ်လို့စီးရတဲ့နိုင်ငံတွေမှာကာလဝမ်းရောဂါမဖြစ်အောင်ကာကွယ်ဖို့ဆိုရာဟာရေသွားရေလာစနစ်ကောင်းရှိဖို့တော့လိုအပ်ပါတယ်။ဒေါက်တာအမက်ရှ်ကပဲအခုလိုဆက်ပြောပါတယ
်။ You have to think about what the enormous burden cholera
ဒီတိုင်းပြည်တွေကချိုးနိုင်ငံတွေဆိုရင်ဆေးရဲတွင်းကမထွက်နိုင်ပဲပိတ်မိနေကြတာပါ။ဒီလိုဆင်းရဲမှုတွေဟာဖွံ့ဖြိုးတိုးတက်မှုတွေမိလာစနစ်တွေနဲ့ကောင်းကောင်းပြုပြင်ယူလို့ရတဲ့အရာတွေဖြစ်ပါတယ်
။နိုင်ငံပေါင်း48နိုင်ငံမှာကာလဝမ်းရောဂါဖြစ်ပွားနေပြီးကမ္ဘာမှာကာလဝမ်းရောဂါအခြေအနေဆိုးလာမယ်လို့ WHO ကခန့်မှန်းထားတာပါ။ဒါကြောင့်လဲကမ္ဘာပေါ်မှာကာလဝမ်းရောဂါပျောက်ကွယ်သွားဖို့ WHO အစိုးရအဖွဲ့တွေနဲ့လူမှုကူညီရေးအေဂျင်စီတို့ပူးပေါင်းပြီးတော့နည်းပြဟာအသစ်နဲ့ဆောင်ရွက်ဖို့အရေးကြီးလိုအပ်နေတာလည်းဖြစ်ပါတယ်ရှင်။
ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကမြစ်တာတေးလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားကြဖို့ဖိတ်ခေါ်ပါရစေ။ VOE မြန်မာပိုင်းရဲ့လိပ်စာကတော့ VOE American သံမြန်မာပိုင်းအစီအစဉ်လို့လိမ့်လို့ပြီးစာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammi News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သရော့ရှင်နေစီကပြောစရာရှိတာတွေကိုနားထောင်ပေးဖို့စောင့်မျှော်ကြိုးစားနေပါတယ်နော်။
VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဆက်လက်ပြီးတော့ကမ္ဘောဒီးယားနိုင်ငံရဲ့အခြေအနေဘက်ကိုတလဲကြည့်ကြရအောင်ပါ။ကမ္ဘောဒီးယားနိုင်ငံမှာချင်းချောက်မှုတွေတိုးလာနေတာကြောင့်အတိုက်အခံလွှတ်တော်အမတ်အများပြားဟာတိုင်းပြည်ကနေထွက်ခွာသွားနေကြပြီးဒီအခြေအနေတွေကပါတီကိုပျက်စီးစေမယ့်အကြောင်းလို့ပါတီခေါင်းဆောင်တွေကပြောပါတယ်။ကမ္ဘောဒီးယားကအတိုက်အခံနိုင်ငံရေးသမားတွေရင်ဆိုင်နေရတဲ့အခြေအနေနဲ့ပတ်သက်လို့ David Wiley ဖနောင်းပင်မျိုးကနေပေးပို့တဲ့သတင်းကိုတော့ကိုညံဝင်းအောင်ကတင်ပြပေးပါမယ်ရှင်။
ကမ္ဘောဒီးယားအတိုက်ခံလွှတ်တော်အမတ်ထက်ဝက်နီဘာဟာတိုင်းပြည်ကနေထွက်သွားနေကြသလိုတချို့လဲဖမ်းဆီးထောင်ချခံနေရပါတယ်။အဲ့ဒီတဲကအများစုဟာပါတီခေါင်းဆောင်ပိုင်းတွေဖြစ်တာကြောင့်ပါတီကိုဖျက်သိမ်းရမယ့်အခြေအနေစိုက်နေပါတယ်။ဒီမိုကရေစီကိုကာကွယ်နိုင်ရေးတိုင်းပြည်တွင်းမှာဆက်လုပ်ဖို့မဖြစ်နိုင်တော့တဲ့အခြေအနေရောက်နေပြီလို့ကမ္ဘောဒီးယားအမျိုးသားကယ်တင်ရေးပါတီ CNRP ရဲ့ခေါင်းဆောင်လွှတ်တော်အမတ်မစ်မူဆိုချူဝါကပြောပါတယ်။တိုင်းပြည်ထဲမှာဒီမိုကရေစီမရှိတော့ဘဲချင်းချောက်မှုနဲ့ဖန်ဆီးမှုတွေပဲရှိတော့မယ်ဆိုရင်ဒီမိုကရေစီကိုကာကွယ်နိုင်ရေးအခြားနည်းလမ်းတွေရှာဖွေလုပ်သွားရလိမ့်မယ်လို့သူမကပြပလျှို့ဝှက်တနေရာကနေပြောပါတယ်။မစ်ဆိုချူဟာ2014ဇူလိုင်လကအကြမ်းဖက်ဆန္ဒပြပွဲတွေနဲ့ပတ်သက်လို့တာဝန်ရှိသူအဖြစ်အာနာဘယ်နီကဆွဆွဲခံရသူဖြစ်ပါတယ်။တိုင်းပြည်ထဲမှာထောင်ချခံနေရတာတဲ့ဆိုင်ရင်ပြပကနေလှုပ်ရှားနေရတာကပိုပြီးထိရောက်နိုင်လိမ့်မယ်လို့ဆိုချူဟာကပြောပြီးကမ္ဘောဒီးယားအနာရပါတီခေါင်းဆောင်တွေအပေါ်နိုင်ငံတကာရဲ့ပြစ်ဒဏ်ခတ်ပိတ်ဆို့မှုတွေလုပ်ကြဖို့သူကတောင်းဆိုထားပါတယ်။ CNRB ပါတီဥက္ကဋ္ဌခမ်ဆိုကကိုနိုင်ငံတော်ပုံကံမှုနဲ့ပြီးခဲ့တဲ့စက်တင်ဘာလတည်းဖမ်းဆီးခဲ့ပြီးနောက်ပိုင်းမှာသူတို့ရဲ့ CNRB ပါတီကိုဖျက်သိမ်းပေးဖို့ကမ္ဘောဒီးယားလူငယ်ပါတီကတောင်းဆိုစွာတင်သွင်းထားပါတယ်။မကြသေးခင်ကအခြေတင်အငင်းပွားပွဲဥပဒေပြင်ဆင်ချက်တစ်ခုအရပါတီတစ်ခုခုကနိုင်ငံတော်လုံခြုံရေးကိုထိပါလာမယ်ဆိုရင်အဲ့ဒီပါတီကိုအစိုးရကဖျက်သိမ်းပိုင်ခွင့်ရှိတယ်လို့ဆိုပါတယ်။ CNRP ခေါင်းဆောင်ဆိုကအပေါ်ဆွဲထားတဲ့နိုင်ငံတော်ပုံကံမှုနဲ့ပတ်သက်လို့ဆက်လက်စုံစမ်းဖော်ထုတ်နေတယ်လို့ဝန်ကြီးချုပ်ဟွန်စင်ကအော်တိုဘာလာဇမ်းမှာတတိပေးခဲ့တာကြောင့်အတိုက်ခံလွှတ်တော်အမတ်တွေကိုနောက်ထပ်ဖမ်းဆီးလာနိုင်တယ်လို့ခန့်မှန်းနေကြတာပါ။ဒါပေမဲ့ခမ်ဆိုကနဲ့ဆက်ဆက်နေသူတွေတဲကနောက်ထပ်ဖမ်းဖို့ဝရမ်းထုတ်ထားသူခုရီဘသူမှမရှိသေးဘူးလို့ပြည်တိုင်းဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဆိုဖိကပြောပါတယ်။တိုင်းပြည်ထဲကြံနေသေးတဲ့ CNRB ပါတီခေါင်းဆောင်တွေကပါတီစည်းကမ်းထိန်းသိမ်းမှုစွန့်ချေးပြောတာကအမျိုးသမီးအမတ်ဆိုချူဟာတိုင်းပြည်ကထွက်မသွားခင်ကတည်းကအခြားအတိုက်ခံအမတ်22ဦးဟာလည်းနိုင်ငံခြားတိုင်းပြည်အသီးသီးကိုထွက်ခွာသွားကြပြီးကမ္ဘောဒီးယားနိုင်ငံလက်ရှိရင်ဆိုင်နေရတဲ့အကြက်တဲတွေကိုနိုင်ငံတကာကပိုပြီးနားလည်နေအောင်လိုက်လံရှင်းပြဖို့ရှိကြောင်း VOA ကိုစွန့်ချေးကပြောပါတယ
်။ဒ
ျွန်တော်တို့ကအန်ဒရယ်လို့သတ်မှတ်ထားတဲ့ line ကိုကြော်လာပြီလို့ထင်ပါတယ်။ကမ္ဘောဒီးယားအနာဂတ်တွေတခြားရွေးစရာလမ်းကတော့ယူကော့ပွဲပေါ်မှာမူတည်နေတာကျွန်တော်နားလဲပါတယ်။ဒီမိုကရေစီကိုကျင့်သားရအောင်လုပ်ရအောင်ပါပါ
။ပြည်တွင်းနဲ့ဖြစ်နေတာတွေကလက်မခံနိုင်စရာတွေကြီးပါပဲ။အခုဖြစ်နေတဲ့နိုင်ငံရေးအခြေတဲ့ဟာတိုင်းပြည်ဒီမိုကရေစီအတွက်အထူးစိုးရိမ်စရာကောင်းတယ်လို့ဆုံချေကပြောတာပါ။ပါတီအနေနဲ့ရွေးကောက်ပွဲမဝင်ဘဲအပြင်ထွက်ထိုင်နေတာတဲ့အခြေအနေတွေကိုစောင့်ကြည့်လေလာသင့်တယ်လို့သူကပြောပါတယ်။နိုင်ငံသားရောက်သွားကြတဲ့အမတ်တွေလည်းအော်တိုဝါလကုန်မှန်းကြရင်နိုင်ငံကိုပြန်လာကြလိမ့်မယ်လို့သူကယုံကြည်ကြောင်းပြောပါတယ်။နိုင်ငံသားကိုထွက်သွားကြသူတွေထဲမှာ CNRB ပါတီဒုက္ခရအပြင်ပါတီရဲ့ပြည်သူ့ဆန်ဆန်ရေးလက်ထောက်နဲ့ပါတီလူငယ်အဖွဲ့ရဲ့ဥက္ကဋ္ဌနဲ့ဝန်ကြီးချုပ်ဟွန်ဆန်ရဲ့ကိုရန်တော်တွေရဲ့ရိုင်းတဲ့စော်ကားချင်းခံရတဲ့ဝါရင်ပါတီဝင်တွေပါဝင်ကြတာပါ။ဟွန်ဆန်ရဲ့ကမ္ဘောဒီးယားဆိုတဲ့စာအုပ်ရေးသားသူSebastian Stragio ကတော့အခုလို CNRB အထက်ခံပါတီခေါင်းဆောင်တွေနိုင်ငံခြားထွက်ပြီးဟွန်ဆင်အပေါ်နိုင်ငံတကာဖိအားတွေတိုးလာအောင်လှုပ်ဆောင်နေကြပေမဲ့ဟွန်ဆင်ကတော့တရုတ်နိုင်ငံရဲ့ထောက်ခံအားပေးမှုအကြီးအကျယ်ရနေတာကြောင့်အထက်ခံတွေရဲ့လှုပ်ရက်ကိုဂရုစိုက်မှာမဟုတ်ဘူးလို့သုံးသပ်ပါတယ် CNRB ပါတီခေါင်းဆောင်တွေအနေနဲ့ပြည်တွင်းကနေဟွန်ဆင်ဆန့်ကျင်ရေးလုပ်နေပေမဲ့အစိုးရရဲ့ဖိနှိပ်မှုတွေကတော့အခုအချိန်မှာရှိနိုင်မှာမဟုတ်ဘူးလို့စရန်ဂီယိုကပြောပါတယ်ရွေးကောက်ပွဲကျင်းပတဲ့အချိန်ရောက်လာရင် CNRP ပါတီဆိုတာရှိခွားရှိနိုင်ပါဦးမလားဆိုတာသူကသုံးသပ်နေကြပါခင်ဗျာ
ကိုညံဝင်းအောင်တင်ပြခဲ့တာပါရှင် VOA မြန်မာပိုင်းတနင်္ဂနွေနေ့ညနေခင်းရေဒီယိုအစီအစဉ်ကိုနားဆင်နေကြတာပါနောက်တစ်နိုင်ကြာည9နိုင်ကနေ10နိုင်အထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ် VOA ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးစာတွေပေးပို့လိုတဲ့သောတာရှင်တွေနားဆင်လို့တဲ့တည်သချင်းတွေတောင်းယူလို့တဲ့ဆိုရင် VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ပါတယ်ရှင်အခုတော့တရင်အချင်းချုပ်ကိုမှတင်ပြထိုက်ကြေညာပေးပါမယ်ရှင်
။ American ပြည်တော်စု Mississippi နဲ့ Alabama တို့ကိုလေတိုင်နှုန်းတစ်နာရီကီလိုမီတာ130နှုန်းရှိနဲ့အပူပိုင်းမုန်တိုင်းနှိပ်ဒီကနေ့တနင်္ဂနွေနေ့မှာဝင်ရောက်လာနေပြီလို့အမျိုးသား Hurricane Center ကပြောဆိုထားပါတယ်။ခန့်မှန်းများအပြော့သွားမယ်လို့မိုးစလပညာရှင်တွေကခန့်မှန်းထားပါတယ်။ဟာရီကိန်းမုန်တိုင်းဖြစ်တဲ့မနေ့စနေနေ့က Louisiana ကမ်းရိုးတန်း Mississippi မြစ်ဝါအနီးနဲ့ဒီကနေ့တနင်္ဂနွေနေ့အစောပိုင်းမှာတော့ Mississippi ပြည်နယ် Belize အနီးတို့မှာနှစ်ကြိမ်ဝင်ရောက်ခဲ့ပြီလဲဖြစ်ပါတယ်။ Spain နိုင်ငံကနေခွဲထွက်ဖို့အတွက် Catalan အစိုးရကတွန်းအားပေးနေတာကိုကန့်ကွက်တဲ့အနေနဲ့ Catalonia ဒေသခံတွေ Barcelona မြို့မှာဒီကနေ့တနင်္ဂနွေနေ့မှာစုဝေးဆန္ဒပြခဲ့ပါတယ်။နှုတ်ဆက်နေကြတာအတော်ကြာခဲ့ပြီလို့ဆန္ဒပြသူတို့ကပြင်သစ်သတင်းအေဂျင်စီကိုပြောပါတယ်။ဒီလူရုစုဝေးမှုကြီးကိုတော့ဆန္ဒခံယူပွဲလုပ်ပြီးတပတ်အကြာမှာပြုလုပ်ခဲ့တာဖြစ်ပါတယ်။လူရုဆန္ဒခံယူပွဲကိုစပိန်အစိုးရကတရားမဝင်ဘူးလို့ကြေညာထားတာဖြစ်ပါတယ်။ဆန္ဒခံယူပွဲအတွင်းမဲပေးသူ90ရာခိုင်နှုန်းကစပိန်နိုင်ငံကနေခွဲထွက်ပြီးလွတ်လပ်ရေးကြေညာဖို့မဲပေးခဲ့ကြတာဖြစ်ပေမဲ့မဲပေးနိုင်တဲ့သူဥယျာဉ်ရဲ့ထဝက်တောင်မပြည့်ဘူးလို့လည်းပြောဆိုထားပါတယ်။အမေရိကန်ပြည်တော်စု Las Vegas မြို့ကလူ58ဦးသေဆုံးခဲ့ရတဲ့ပြီးခဲ့တဲ့တနင်္ဂနွေနေ့ကဂိတဖြောပြပွဲပြစ်ခတ်မှုကြောင့်တုံ့လုံချောက်ချခဲ့ရတဲ့ဒေသခံတွေလာရောက်လဲပတ်ကြတဲ့သူတွေနဲ့အတူရှိနေတယ်ဆိုတာကိုပြသတဲ့အနေနဲ့ဒုတိယသမ္မတ Mike Pence မနစ်စနေနေ့က Las Vegas ကိုရောက်ရှိသွားပါတယ်။အမေရိကန်ခေတ်သစ်သမိုင်းမှာအသေးအပြောက်အများဆုံးလူစုလူဝေးတွင်ပြစ်ခတ်ခံရမှုအတွင်းတည်ဆုံးခဲ့ကြသူတွေကိုအောက်မေ့ဂုဏ်ပြုတဲ့အနေနဲ့စုဝေးရောက်ရှိနေတဲ့လူစုကိုလည်းဒုသမ္မတကမိန့်ခွန်းပြောဆိုခဲ့ပါတယ်ရှင်။
တရင်တင်ချက်ကိုမတ်တင်ထိုက်ကြညာပေးခဲ့တာပါဒီညနေအစည်းအဝေးထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Subia Alta ရေးဖြစ်ပါတယ်ကျွန်မရှားဖောင်ပါဒီညနေအစည်းအဝေးကိုတောင်းယူတင်ဆက်ပေးသွားတာပါ View American တန်ညနေပဲမြန်မာဘာသာအစည်းအဝေးကိုမြန်မာစံနှုန်းချိန်ညနေ6:00ခွဲနဲ့9:00ထိဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါသောရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ View ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.